လို့မြမအစိုးရသတ်မှတ်တဲ့ PNP နဲ့မှာတရားအကြီးဆုံးအဖွဲ့ကြီးဟာ PNP အမျိုးသားတိုးတက်ရေးပါတီ KNPP ဖြစ်ပါလေ။ပါတီရဲ့တပ်ဖွဲ့ဖြစ်တဲ့ KNDP တပ်မတော်ဟာတတအနှစ်60ကျော်ရှိတဲ့ဝါရင်စစ်တပ်ဖြစ်ပါလေ။2010နှစ်မှာဦးသိန်းစိန်အစိုးရနဲ့အပြည့်အသဘောတူချက်လက်မှတ်ထိုးနိုင်တဲ့အတွက်စစ်ကောင်စီတက်လာခြင်းအသည့် KNDP ဒေသဟာစစ်ပွဲနဲ့ကင်းဝေးခဲ့ပါတယ်။ဒီနေ့တပ်တော်ဟာစစ်အာဏာသုံးချိန်မှာအင်အား2000ဝန်းကျင်သာရှိနေမယ်လို့ခန့်မှန်းကြပြီးမြဲအခုတော့အင်အား8000ဝန်းကျင်ရှိနေပြီလို့သိရပါတယ်။စစ်ကောင်စီဖြုတ်ချရေးအတွက်ဒေသခံပြည်သူတွေဖွဲ့စည်းကြတဲ့ဒီနေ့ကာကွယ်ရေးတပ်မှာတိုင်းရင်းဆက်ရှိရင်းအောင်အထူးရှိလာနိုင်တယ်လို့ဇူလိုင်လ10ရက်နေ့တုန်းကန္တာရဝတီတိုင်းသတင်းစာဆောင်မှာဖော်ပြပါတယ်။အာဏာရှင်စနစ်ရေးစိတ်ကကြောင့်နေနဲ့ခင်ကြီးနဲ့ရတားတွေများများလာပါလေစစ်တင်နာပေးလို့စစ်တီတွေများများလာပြီးမယ်ကြီးကြမဲ့စီဦးစီးနဲ့ဘူဟာမိုးတွေလိုအပ်နေပါတယ်ဒါကြောင့်ကင်းနီတပ်မတော်ရဲ့စီဦးစီးချုပ်ဟာကင်းနီကာကွယ်ရေးတပ်ရဲ့စီဦးစီးချုပ်ဖြစ်လာရတယ်လို့ကန္တာရဝတီတိုင်းကဆိုပါတယ
်ကင်းနီပြည်နယ်မှာလက်နက်ကင်တပ်ဖွဲ့6ဖွဲ့လောက်ရှိပြီမယ်အင်အားတရာမပြည့်တဲ့အဖွဲ့3ဖွဲ့ဟာနဝတစစ်အစိုးရခင်မှာလက်နက်ချအညံ့ခံသွားပါလေ။ဒါကြောင့်အင်အားထောင်နဲ့အချီရှိတဲ့လက်နက်ကင်တပ်ဖွဲ့3ဖွဲ့သာပြင်းပြင်းပြင်းနဲ့မှကြံရှိနေတာပါ။ပြင်းပြင်းအမျိုးသားတိုးတက်ရေးပါတီ KNPP ဟာအင်အားအကြီးဆုံးဖြစ်ပါလေ။ KNPP ကခွဲထွက်သွားတဲ့ကာလလတအဖွဲ့မှာအင်အား2000ဝန်းကျင်လောက်ရှိပြီး2009မှာဗမာတပ်မတော်ရဲ့လက်အောက်ခံနေသားစုတပ်ဖြစ်လာပါလေ။ကာလလတဟာပြင်းပြင်းလူမျိုးပေါင်းစုံပြည်သူလူမျိုးရေးတပ်ဦးဖြစ်ပါလေ။ပြင်းနီပြည်နယ်မှာပရာကယံကယောရင်းပေါ်ရင်းတလဲကေးခိုကေးပါစသဖြင့်တိုင်းဒါမျိုးနွယ်တွေရှိတာကိုဖော်ပြတာဖြစ်ပုံရပါတယ်စစ်တီအင်အား1500ဝန်းကျင်ရှိတဲ့ကယံပြည်သက်ပါတီကတော့တတိယအင်အားအကြီးဆုံးတပ်ဖွဲ့ဖြစ်ပါတယ
်ပြင်းနီပြည်နယ်ကလည်းရန်ဆောင်တပ်နဲ့ပြည်သူ့စစ်ဟာစစ်ကောင်စီကိုစန့်ကျင်တဲ့ KNPP နဲ့ CNDF ကယံပြည်ကဝေးတပ်ကိုတိုက်ခိုက်တာမျိုးမလုပ်သေးကြောင်းသိရပါတယ်ပြည်သူတွေစစ်ရှောင်နိုင်အောင်ကလလတနဲ့ကရင်ပြည်သက်ပါတီကပန်ချတဲ့အတွက်ခေတ္တအပြည့်ရထားပြီးပဲစစ်ကောင်စီတပ်နဲ့ဆင်းရဲဆင်းရဲပြီးအပြည့်ရထားတာမဟုတ်တဲ့အတွက်အနည်းနဲ့အမြန်တိုက်ပွဲပြန်ဖြစ်နိုင်တယ်လို့ KNDF ဦးဆောင်ကော်မတီဝင်တဦးကကန္တာရဝတီတိုင်းကိုရှင်းပြပါတယ် KNDF ပြည်နီကာကွယ်ရေးတပ်ဟာလူလူတပ်ဖွဲ့ဖြစ်လို့အခြားလက်နက်ကင်တွေနဲ့နားလည်မှုယူထားတဲ့အခြေအနေဖြစ်ပြီးစစ်ကောင်စီကိုပူးပေါင်းတိုက်ခိုက်နိုင်တဲ့အဆင့်မရှိသေးဘူးလို့ဆိုပါတယ
်ဒေသခံလက်နက်ကင်အဖွဲ့အစည်းတွေအားလုံးတင်းကြီးချင်းညွတ်တဲ့ပူးပေါင်းဆောင်ရွက်နိုင်တယ်ဆိုရင်စစ်ကောင်စီကိုတိုက်တဲ့နေရာမှာထိခိုက်မှုအနည်းဆုံးနဲ့အောင်မြင်မှုအများဆုံးဖြစ်လာလိမ့်မယ်လို့ KNDF လူထုတပ်ဖွဲ့ကယုံကြည်ပါတယ်ဒီလိုမဖြစ်ခဲ့ရင်လဲ KNDF လူထုတပ်ဖွဲ့ဟာတန်တိတံခြားရတဲ့အတိုင်းဆက်လက်တိုက်ခိုက်နေမှာဖြစ်တယ်လို့ဆိုပါတယ်အခြားလက်နက်ကိုင်တပ်ဖွဲ့တွေနဲ့ပူးပေါင်းဖို့မဖြစ်နိုင်ရင်တော့နားလည်မှုတွေရယူတာပြီးကြားနေနိုင်လိမ့်မယ်လို့လူထုတပ်ဖွဲ့ကညွှန်လင့်ထားပါတယ်အခုဆိုရင်ရိုက်ကော်မြို့တော်အပါဝင်မြို့အတော်များများမှာတိုက်ပွဲတွေဖြစ်တဲ့အတွက်စစ်ဆောင်သူဦးရေတိုးပွားနေပါတယ်ဒီမော့ဆိုနတ်မဲခုံနဲ့မိုးပြင်းမှာမျိုးပြတ်တလို့ဖြစ်သွားလို့မျိုးကိုစွန့်ခွာတဲ့စစ်ဆောင်သူဦးရေစုစုပေါင်းဟာတသိန်းလောက်ရှိနိုင်တယ်လို့ KNDF လူထုတပ်ဖွဲ့ကခန့်မှန်းထားပါတယ
်။တောင်ရင်သားလက်နက်ကိုင်အဖွဲ့ကြီးတွေကကွဲထွက်ပြီးပြည်ရဲတပ်ဖွဲ့တီထောင်ထားတဲ့အုပ်စုလေးတွေကိုတပ်မတော်ကစီယုံတင်ပြင်ပြီးနေကြားဆောင်တပ်နဲ့ပြည်သူစစ်တပ်ဖွဲ့စည်းတီထောင်ပါလေ။နေကြားဆောင်တပ်ကိုတပ်မတော်ကရိတ်ခါထောက်ပံ့ပြီးပြည်သူ့စစ်ကိုယ်တော်စေဝါရှာခွင့်ပေးပါတယ်ဒီတပ်ဖွဲ့တွေဟာမိမိတို့ဘဝရည်ရည်အတွက်တပ်မတော်နဲ့ဆက်ဆံကြတာမူယုံကြည်ချက်မရှိတာများပါတယ်ဒိုင်းနာအချင်းချင်းတပ်ပြတ်ကိုအောင်တပ်မတော်ကစီစဉ်ထားတဲ့လက်ဝတ်တွေဖြစ်ပါတယ်ဒီပြည်နယ်မှာဒီလိုတိုက်ပွဲမျိုးတွေအများဆုံးဖြစ်ပွားပါတယ်စစ်အာဏာရှင်တပ်ဖြည့်ရေးမှာအခုဆင်နွှဲနေတဲ့လူလူတော်လိုင်းကြီးဟာအကောင်းဆုံးအခွင့်အလမ်းဖြစ်တယ်လို့ဒီဒီအမျိုးသားတိုးတက်ရေးပါတီဥက္ကဋ္ဌဧဘုတ်တွိကဆိုပါတယ်။ဒါကြောင့်ပြည်သူ့ကာကွယ်ရေးတပ်တွေနဲ့လက်တွဲပြီးကယနီတပ်မတော်ကတိုက်ပွဲဝင်နေတာလို့ဆိုပါတယ်။ဒီတစ်ခါမှပြုတ်အောင်မတိုက်နိုင်ရင်န နောက်ထပ်မတိုက်နိုင်တော့ဘူးလို့ကန္ဓာရဝရီတောင်စာဆောင်နဲ့တွေ့ဆုံပြီးအော်တိုဘားလ9ရက်နေ့ကပြောသွားပါတယ်။ဒါကြောင့်စူးစူးစီစီတိုက်ပွဲဝင်ကြရင်စစ်အာဏာရှင်ကြာဆုံးချိန်ကိုရောက်နိုင်မယ်လို့ TNPP ဥက္ကဋ္ဌဧဘွေတွိကယူကြည်ပါတယ်ခင်ဗျာ။